ရိုဟင်ဂျာတွေနေရပြန်ရေးကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကလင်ညာနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AKF သူမောင်မောင်ကဆွဆွဲပြောကြားလိုက်ပါတယ်။ဗုဒ္ဓဖူးနေကဘင်္ဂလားဒေ့ရှ်အခြေစိုက်တန်တမန်တွေနဲ့သတင်းတောက်တွေကိုဝန်ကြီးမောင်မောင်ကနိုင်ငံတော် AKH ကိုဖိတ်ကြားပြီးရိုဟင်ဂျာရေးနောက်ဆုံးအခြေအနေဆိုင်ရာသတင်းစာရှင်းလင်းပွဲပြုလုပ်ရမှာအခုလို့ပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ရိုဟင်ဂျာတွေနေရပြန်ရေးဆောင်ရွက်ပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကအဆင့်တင့်ဖြစ်နေပေမဲ့ဒီကိစ္စနှောင့်နှေးကြံ့ကြံ့နေရတာနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်မှာတာဝန်ရှိကြောင်းမြန်မာဘက်ကပြောနေတယ်လို့ဆိုပါတယ်2018 November မှာရိုဟင်ဂျာတွေနေရပြန်ရေးလုပ်ငန်းစဉ်အတွက်ဘင်္ဂလားဒေ့ရှ်ဘက်ကစတင်ခဲ့တာဖြစ်ပေမဲ့ရိုဟင်ဂျာတွေကမြန်မာပြည်မှာစိုးရတဲ့အခြေအနေတွေကြောင့်စိုးရင်ပြီးပြန်ဖို့ငြင်းဆုံနေတာဖြစ်ကြောင်းလည်းဝန်ကြီးမွန်မန်ကပြောပါတယ်ဂျပန်မှာမေးလာတဲ့ကျင်းပါခဲ့တဲ့အာရှအနာဂတ်ဆိုင်ရာညီလာခံမှာမြန်မာဝန်ကြီးကရိုဟင်ဂျာပြည်ထနာကိုဖြေရှင်းရမှာဘင်္ဂလားဒေ့ရှ်အစိုးရကသူ့လောက်ရမယ်ကိစ္စကိုပူပေါင်းဆောင်ရွက်မှုမရှိဘူးလို့ပြောကြားခဲ့ကြောင်းနဲ့မြန်မာဘက်ကဒီလိုအလင်းညာတွေဖြန့်နေပြီးတော့ဂရိမတည်ဘူးလို့ဝန်ကြီးမုံမောင်ရဲ့ပြောကြားချက်ကိုလည်းဖော်ပြနေကြတာပါဒါပြင်ရိုဟင်ဂျာတွေနေရပြန်ရေးအတွက်မြန်မာဘက်ကတင့်တော်တဲ့အခြေအနေဝန်းကျင်ဖန်တီးပေးရမှာဖြစ်ပေမဲ့ရခိုင်ပြည်နယ်ထဲပြဿနာဖြစ်ပွားနေတဲ့နေရာကရွာပေါင်း800လောက်ကနှစ်ရွာလောက်မှာပဲဒီအခြေအနေမျိုးရှိနေတဲ့အတွက်မြန်မာဘက်ကဂရိမတည်ဘူးလို့ဆိုပါတယ်ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝန်းအနေနဲ့မြန်မာကိုဖိအားဆက်ပေးကြဖို့ဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုခဲ့တယ်လို့ကုလသမဂ္ဂ UNDP ရဲ့ဘင်္ဂလားဒေ့ရှ်ဌာနကိုယ်စားလှယ်ကပြောပါတယ်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရိုဟင်ဂျာတွေပြန်လက်ခံမယ်လို့ပြောဆိုထားတာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲကို American, Britain, Canada, Norway, Switzerland, Sweden နဲ့ဥရောပသမ္မဂအပြင် Brazil, Taiwan နဲ့ India နိုင်ငံကတန်တမန်တွေနဲ့ကုလသမဂ္ဂအဖွဲ့အစည်းကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါ။